ဒီဘဝရေးလုပ်ငန်းကုမ္ပဏီတွေတွေ့ပြထမ်းတဲ့ကုမ္ပဏီများရဲ့ဥပဒေဟာမကြခင်အတဝန်တော့မှာဖြစ်ပြီးဒီဥပဒေအစ်စ်အရစီးပွားရေးကုမ္ပဏီတွေမှတ်ပုံတင်ဖို့ပို့ပြီးလွယ်ကူချောမွေ့စေမှာဖြစ်တယ်လို့ယင်းနှိမ့်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကပြောလိုက်ပါတယ်ဘလို့များပို့ပြီးလွယ်ကူလာမလဲဒီလိုလွယ်ကူမှုကိုအသုံးချပြီးတခြားအလွဲသုံးစားလုပ်မှုတွေရှိလာနိုင်မလား COE သတင်းတောက်အမတ်မီခါကစုံစမ်းနေမြန်သတင်းပေးပို့ထားပါတယ
်အရင်ကလိုကုမ္ပဏီတစ်ခုထူထောင်မယ်ဆိုရင်တတ်မှတ်ထားတဲ့ဘဏ်ကိုတွားကမတင်မှုတွေတင်ပြရတာမှတ်ပုံတင်ပြီးနောက်မှာလဲအကြောင်းကြောင့်ရှယ်ယာတိုးလျှော့တာတတ်မှတ်မတင်ငွေတိုးလျှော့တာစာရာတွေကိုတရားရုံးကိုတွားပြီးတင်ပြကျန်းကျန်ရတာပဲမရှိတော့ပဲကုမ္ပဏီတစ်ခုကိုလွယ်လင့်တစ်ခုအွန်လိုင်းကနေမှတ်ပုံတင်နိုင်တော့မယ်လို့ယူနီယုံနယ်မှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ကဆိုလိုက်ပါတယ်ဥပဒေတင်မှာဖြေလျှော့လိုက်တာတွေနဲ့ပတ်သက်လို့သူပြောပြလာတာကတော့
ကုမ္ပဏီတစ်ခုကလည်းမရှိတော့နော်ကျွန်တော်တို့ကမရှိတော့သူတို့လည်းစောင့်နေမှာနော်အဲ့တော့ကဘာမှမဖြစ်ဘူးစက်တန်းတို့ပါဘူးသူကြည့်တော့ကျွန်တော်ကုမ္ပဏီဆောင်ပြီးရင်အကြောင်းလည်းရှိရင်ကျွန်တော်ဒီကောင်လေးရတဲ့ဒီလိုအကြောင်းလည်းမရှိဘူးဆိုရင်ဆက်လို့ကျွန်တော်ကျောင်းဘယ်တော့မှပုံဒီစက်တန်းကပုံရဆက်လို့ကိုဆန္ဒမရှိတော့ဆက်ကြောက်နေတယ်ဆက်နေကြပါကျွန်တော်တို့နော်ကျွန်တော်တို့လာကြောက်နေနော်တော့ကျောင်းမှာဘာမှစက်တန်းတို့တာလေးဘာလုပ်တာလဲညာနော်ဘာမှမရှိဘူးဆောင်ပြီးစက်တန်းမှာစက်တန်းနဲ့တို့က
ြဒီဥပဒေဟာလာမယ့်ဩဂုတ်လမှာစတင်အသက်ဝင်တော့မှာပါဒီလိုအသက်ဝင်လာတော့မှဖြစ်တဲ့ဒီဥပဒေမှာလက်ရှိတည်ဆဲကုမ္ပဏီတွေအနေနဲ့ပြန်လည်မှတ်ပုံတင်ဖို့လိုအပ်တယ်လို့ဥအောင်နိုင်ကဆိုပါတယ်ဥပဒေတည်းဟာဒီဥပဒေထွက်ရှိမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ဥပဒေတည်းမှာမှတ်ပုံတင်တဲ့ကုမ္ပဏီတွေကိုအဆင့်၄ဆင့်ခွဲပြီးတတ်မှတ်သွားမှာဖြစ်ပြီးတိကျတဲ့ဥပဒေလိုက်နာမှုရှိတဲ့ကုမ္ပဏီဥပဒေချိုးဖောက်မှုတစုံတရာရှိထားတဲ့ကုမ္ပဏီဥပဒေအရသတိပေးမှုများစွာခံထားရတဲ့ကုမ္ပဏီနဲ့စည်ရင်းကနေလုံးဝဖျက်သိမ်းခံထားရတဲ့ကုမ္ပဏီတွေဆိုပြီးအွန်လိုင်းမှာတင်ပြထားမယ်လို့သူကဆိုပါတယ
်။ကျွန်တော်ကလည်းဆိုတော့လည်းပြောမှရှိတယ်။ Normal ကျွန်တော်ကလည်းဆိုနေလို့လိုင်းလာတဲ့ကုမ္ပဏီကမလိုင်းလာတဲ့ကုမ္ပဏီကပဲရှိတယ်။ဒါနဲ့ဆိုတာကျွန်တော်မရှိဘူး။ကုမ္ပဏီကအဲ့ဒီဆိုတော့ဘယ်လိုလဲကွာ။ဒါတော့ဘာလို့ဒီကုမ္ပဏီကဘယ်လိုဆိုတာကျွန်တော်မှအရင်ကတည်းကမှတ်တမ်းနဲ့မလုပ်ပါဘူး။လုံးဝမရှိတော့ဘူး။ဒါကြောင့်ဆိုတော့ကျွန်တော်တို့ကမှမရှိတော့ဘူး။ကျွန်တော်တို့ကဘာလို့လာပြီးတော့ blessing နဲ့ကျွန်တော်တို့လုပ်နေတယ်
။လွယ်လင်းတကူမှတ်ပုံတင်ထားနိုင်အောင်ဆောင်ရွက်ထားပေမဲ့ဥပဒေနဲ့လုံရက်တွေဖြစ်မလာနိုင်ဘူး။ဥပဒေတင်မှာထိန်းချုပ်ထားတာရှိတယ်လို့ဥအောင်နိုင်ကဆိုပါတယ်။ဘလို့ထိန်းချုပ်ထားတယ်လဲဆိုတာနဲ့ပတ်သက်လို့ VOA ကမေးမြန်းချိန်မှာတော့သူကအ
ရေးကြတာမှာကျွန်တော်တို့ကနှစ်မျိုးရှိတယ်။တကူကဘာလဲဆိုတော့ဆန်ရေးဆောင်ခိုင်းတာပေါ့။ကုမ္ပဏီတွေဖြစ်တဲ့ဒီကျူးလွန်တဲ့ဖောက်ပြလိုက်တဲ့ပြမှုတွေဒီဒါလက်ခံနိုင်တယ်သိမကြည့်မဟုတ်ပေါ့နော်မကြည့်မဟုတ်ဒါဖွင့်လို့လို့ရနိုင်တယ်အမို့ဒါမျိုးဆိုကျွန်တော်တို့ကပါလို့လည်းလို့တန်ကြီးဆောင်တယ်တို့တော့လည်းပဲဥပဒေကသူ့ဘဝချုပ်ပေါက်ရင်တော့ဆောင်တယ်နေပါတယ်ပေါ့ကျွန်တော်ဥပဒေနဲ့ပေါ့နော်အဲ့ဒါကျွန်တော်တို့အဲ့တော့ကုမ္ပဏီတွေကအများပြည်သူတို့လည်းလက်တန်းလို့မရအောင်ကျွန်တော်တို့ကမြေလူမှုတို့တက်ပြီးတော့မှကျွန်တော်တို့ရဲ့ဒီမိုက်ခရိုပလက်ဖောင်းပေါ်တက်ကြည့်လိုက်ရင်မိုဘိုင်းနဲ့တက်ကြည့်လိုက်လို့ပြီးပါတယ်နော်ဒါအစ်တဲ့နှစ်ကြာသာပြည့်တယ်ကျွန်တော်တို့ကဖျက်ထားတယ်
မကြခင်တည်ဆဲဖြစ်တဲ့ဒီဥပဒေတကိုလုပ်ငန်းရှင်အချို့ကတော့အကောင်းမြင်မှုတွေရှိနေပါတယ်။စောက်လို့ရလုပ်ငန်းရှင်ဒေါ်ရင်ရင်မြက်ကဥပဒေတကိုကြိုဆိုတယ်လို့ VOE ကပြောပြလာပါတယ်
။ဘာဖြစ်လို့လဲဆိုတော့အရန်ကောင်းတဲ့အစီအစဉ်တစ်ခုလို့မြင်ပါတယ်။ကိုယ်လည်းလွယ်ကူသွားပါတယ်။ဒါလည်းပြည်မတော်ကရုံးမသွားရဘဲနဲ့တော့ကို online တရားရတဲ့ကအချိန်ကုန်အောင်လုပ်စမ်းအများကြီးတက်တာသွားပါတယ်။အချင်းကြီးကြီးကိုဒီစစ်လေးလာရေးရှင်းဆက်ပြီးအချင်းကြီးသားကိုပဲမအောင်မြင်ပါဘူး
။ဒီဥပဒေတဟာဒီရင်းကုမ္ပဏီတွေကမကနိုင်ငံသားကနေလာရင်းနှီးမဲ့နိုင်ငံသားကုမ္ပဏီတွေကိုပါတက်ရောက်စိမ်းမှာဖြစ်ပြီးဒီဥပဒေဒီပါကရန်ကုန်စတော့အိတ်ချင်းမှာပါနိုင်ငံသားရင်းနှီးမြုပ်နှံမှုကိုခွင့်ပြုတော်မူနိုင်မှာဖြစ်တယ်လို့ဆိုထားပါတယ်ရှင်